ရှမသဲခရစ်ဝင်ခန်းကြီး7အငယ်1မှ9ထိုနေ့၌ယေရှုသည်အိမ်ငှက်ထွက်၍အိုင်နားမှထိုင်နေတော်မူသည်တွင်များစွာသောလူအပေါင်းတို့သည်ကိုရော့ကိုဝန်းရံ၍စုဝေးလျက်ရှိကြသောကြောင့်လှေထဲသို့ဝင်၍ထိုင်တော်မူ၏ပရိသတ်အပေါင်းတို့သည်ကုန်းပေါ်မှရပ်နေကြ၏ထိုအခါဥပမာစကားများတို့ကိုမွဲ့ဆိုတော်မူသည်မှာမျိုးစေ့ကျဲသောသူသည်မျိုးစေ့ကိုကျဲခြင်းကထွက်သွား၏အစေကိုကျဲသည်တွင်အချို့သောအစေတို့သည်လမ်း၌ကျသဖြင့်ငှက်တို့သည်လာ၍ကောက်စားကြ၏အချို့သောအစေတို့သည်မြေနှဲ၍ကြောက်ပေါ်များသောအရက်၌ကျသဖြင့်မြေတိမ်သောကြောင့်ချက်ချင်းအပင်ပေါက်တော်လဲနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မဆွဲသောကြောင့်ညှိုးနွမ်းပျက်စီးခြင်းတို့ရောက်ကြ၏အချို့သောအစေတို့သည်စူးပင်တို့တွင်ကျသဖြင့်စူးပင်တို့သည်ကြီးပွား၍ညင်းဆဲကြ၏အချို့သောအစေတို့သည်ကောင်းသောမြေ၌ကျသဖြင့်အစ30အစ60အစ100ပွားများ၍အတီးတီးကြ၏ကြားစရာနာရှိသောသူမြည်သည်ကားကြားပါစေဟုမိန့်တော်မူ၏အငယ်30မှ19တပည့်တော်တို့သည်ချင်းကပ်လျက်ကိုတော်သည်အဘဲကြောင့်ဥပမာကိုဆောင်၍ဤလူတို့အားဟောပြောတော်မူသည်ဟုမေးလျှောက်ကြလျင်ကိုတော်ကတင်တို့သည်ကောင်းကင်နိုင်ငံတော်၏နည်းနည်းသောအရာတို့ကိုတည်ရသောအခွင့်ရှိကြ၏ထိုသူတို့မူကားအခွင့်မရှိကြအကျဉ်သူသည်ယတ္တ၏ထိုသူ၌ကျွယ်ဝပြည့်စုံစေခြင်းငှာပေးဦးမည်အကျဉ်သူသည်ဆင်းရဲ၏ထိုသူ၌ရှိသည်မြတ်ကိုပင်နှုတ်လိမ့်မည်ထိုကြောင့်သူတို့သည်မြင်လျက်မမြင်ကြားလျက်မကြားအ내ကိုလည်းနားမလည်သောကြောင့်ဥပမာကိုဆောင်၍ငါဟောပြော၏ဟေရှာယဟောပူသောအနာဂတ်စကားဟူမူကားတင်တို့သည်ကြားလျက်ပင်အ내ကိုနားမလည်ဘဲကြားကြလိမ့်မည်မြင်လျက်ပင်အာယုမပြုတ်ဘဲမြင်ကြလိမ့်မည်အကြောင်းမူကားဤလူမျိုးသည်မျက်စိမမြင်နားမကြားစိတ်နှလုံးမသိအကျင့်မပြောင်းလဲသူတို့အနာယောဂါကိုငါမငြိမ့်စေရသည့်တိုင်အောင်သူတို့စိတ်နှလုံးသည်မိုက်လျက်နားသည်ထိုင်းလျက်ကိုမျက်စိကိုပိတ်လျက်ရှိကြ၏ဟူသောစကားသည်ဤလူတို့၌ပြေဆုံးခြင်းတို့ရောက်သည်တင်တို့မျက်စိသည်မြင်သောကြောင့်မင်္ဂလာရှိ၏တင်တို့နားသည်လည်းကြားသောကြောင့်မင်္ဂလာရှိ၏ငါအမှန်ဆိုသည်ကားတင်တို့မြင်ရသောအရာတို့ကိုပရောဖက်များနှင့်ဖြောက်မှတ်သောလူများတို့သည်မြင်ခြင်းငါအလိုရှိတော်လဲမမြင်ရကြတင်တို့ကြားရသောအရာတို့ကိုကြားခြင်းငါအလိုရှိတော်လဲမကြားရကြအငယ်18မှ23မျိုးစေ့ကျဲသောသူဥပမာအနေတိပေကိုနားထောင်ကြလောလမ်း၌အစေကိုကျဲခြင်းအကြောင်းရာကနိုင်ငံတော်ဤတရားစကားကိုကြား၍နှလုံးမသွင်းသည်ရှိသောနတ်ဆိုးလာ၍နှလုံး၌ကျဲသောအစေကိုနှုတ်ယူတတ်သည်ဟုဆိုလိုသည်ကြောက်ပေါ်သောအရ၌အစေကိုကျဲခြင်းအကြောင်းရာကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လဲစိတ်နှလုံး၌အမြင့်မဆွဲခဏသာတည်သည်ဖြင့်တရားစကားကြောင့်အမှုခင်းနှင့်ညင်စေခြင်းကိုခံရသောအခါချက်ချင်းဖောက်ပြန်တတ်သည်ဟုဆိုလိုသည်စူးပင်တို့တွင်အစေကိုကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းနှင့်စီးစိမ်ဥစ္စာ၏လှည့်စားခြင်းသည်တရားစကားကိုလွှမ်းမိုးညင်စေတတ်သောကြောင့်အတိမတိနိုင်ဟုဆိုလိုသည်ကောင်းသောမြေ၌အစေကိုကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍နှလုံးသွင်းသည်ဖြင့်အစ30အစ60အစ100ပွားများ၍အတီးတီးတက်သည်ဟုဆိုလိုသည်ဟုမိန့်တော်မူ၏အငယ်24မှ30အခြားသောဥပမာစကားကိုမိမ့်မွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်ကောင်းသောမျိုးစေ့ကိုလယ်၌ကျဲသောသူနှင့်တူ၏လူတို့သည်အိပ်ပျော်သောအခါသူ၏ရန်သူသည်လာ၍ကောင်းသောစပါးနှင့်လက္ခဏာတူသောတောမျိုးစေ့ကိုစပါးထဲ၌ကျဲ၍တော်လေ၏အပင်ပေါက်၍အသီးနှံထွက်သောအခါတောပင်များလည်းထင်ရှားလျင်ကျွန်တို့သည်အင်းရှင်ထံသို့တော်၍သခင်ကောင်းသောမျိုးစေ့ကိုလယ်၌ကျဲတော်မူသည်မဟုတ်လောတောပင်တို့သည်အပေကဖြစ်သည်ဟုရှောက်ကြလျင်အင်းရှင်ကဤအမှုကရန်သူပြုသောအမှုသည်ဟုဆို၏ကျွန်ုပ်တို့သည်တော်၍တောပင်တို့ကိုရွေးနှုတ်စေခြင်းကအလိုတော်ရှိတော်ဟုရှောက်ကြလျင်အင်းရှင်ကသူတို့ငါအလိုမရှိတောပင်တို့ကိုရွေးနှုတ်လင်စပါးပင်တို့ကိုရောနှော၍နှုတ်မိမည်ဆိုရင်เสียအကြောင်းရှိ၏စပါးရည်သည်ကာလတိုင်အောင်အပင်နှမျိုးတို့သည်အတူကြီးပွားပါလေစေစပါးရည်သည်ကာလရောက်လင်တ တောပင်တို့ကိုရှေးဥစွာရွေးနှုတ်၍မိရှုခြင်းကစီးနှောင်ကြလောစပားကိုကကြည်၌စုသိမ့်တွင်ထားကြလောဟုရိတ်တော်သူတို့အားငါစီမည်ဟုအိမ်ရှင်ဆိုသည်ဟုမိန့်တော်မူ၏အငယ်37မှ35အခြားသောဥပမာစကားကိုမိမ့်မွက်တော်မူသည်ကားကောင်းကင်နိုင်ငံတော်သည်လယ်၌စိုက်သောမုန်ကြီးစည်နှင့်တူ၏မုန်ကြီးစည်သည်အစေတကားတို့ထက်ငယ်တော်လဲကြီးပွားသောအခါမြက်ပင်တကားတို့ထက်ကြီးသဖြင့်မိုးကောင်းကင်ငှက်တို့သည်လာ၍အကိုင်းခက်တို့၌နားနေမိခိုးလောက်သောအပင်ဖြစ်တတ်သည်ဟုမိန့်တော်မူ၏အခြားသောဥပမာစကားကိုမိမ့်မွက်တော်မူသည်ကကောင်းကင်နိုင်ငံတော်သည်တဆေးနှင့်တူ၏မိမ့်မသည်တဆေးကိုယူ၍မုံညက်သုံးတင်း၌ထဲသည်ဖြင့်မုံညက်ရှိသည်မျှကိုဖုံးကြွစေတတ်သည်ဟုမိန့်တော်မူ၏ယေရှုသည်ဤဥပမာများတို့ကိုဆောင်၍ပရိသတ်တို့အားဟောပြောတော်မူ၏ဥပမာကင်း၍ဟောပြောတော်မူထို့သောအားဖြင့်ပရောဖက်စကားဟုမူကားငါသည်နှုတ်ကိုဖွင့်၍ဥပမာများကိုမွဲ့ဆိုပင်အံကဘာဥမဆောက်၍ထင်ဝက်သောအရာတို့ကိုဖော်ပြပင်အံဟုဟောဘူးသောစကားသည်ပြည့်စုံခြင်းသို့ရောက်တည်းအငယ်36မှ43ထို့နောက်မှယေရှုသည်လူအစုဝေးများကိုလွှတ်၍အိမ်သို့ဝင်တော်မူပြီးမှတပည့်တော်တို့သည်ချင်းကပ်၍လယ်၌ကျဲသောတောမျိုးစီ၏ဥပမာအနှင့်အတိတ်ပေကိုအကျွန်ုပ်တို့အားဖော်ပြတော်မူပါဟုလျှောက်ကြလျင်ကိုတော်ကကောင်းသောမျိုးစီကိုကျဲသောသူသည်လူသားဖြစ်၏လယ်ကားဤလောကဖြစ်၏ကောင်းသောအစီကားနိုင်ငံတော်သားဖြစ်၏တောမျိုးစီကားနတ်ဆိုးသားဖြစ်၏တောမျိုးစီကိုကျဲသောရန်သူကားမာနဖြစ်၏စပားရိတ်သောကာလကဤကဘာကုံသောကာလဖြစ်၏စပားရိတ်သောသူကကောင်းကင်တမန်ဖြစ်၏တောပင်တို့ကိုရွေးနှုတ်၍မိရှုတကဲ့သို့ဤကဘာအဆုံး၌ဖြစ်လက်တံလူသားသည်မိမိကောင်းကင်တမန်တို့ကိုဆေလွတ်ပြီးလျင်မှားယွင်းစေသောသူတို့နှင့်မတရားသောအမှုကိုပြုသောသူရှိသည်မျှတို့ကိုနိုင်ငံတော်တဲကရွေးနှုတ်၍ငိုကြွေးခြင်းအံသွာခဲချိတ်ခြင်းရှိရာမိဖို့၌ချချလက်တံထိုအခါဖြောင့်မတ်တော်သူတို့သည်နေထွန်းလင်းတကဲ့သို့မိမိတို့အဖအီနိုင်ငံတော်၌ထွန်းလင်းကြလက်တံကြားစရာနားရှိတော်သူမိဒီကကြားပါစီအငယ်54မှ56တဏီကကောင်းကင်နိုင်ငံတော်သည်လယ်၌ဖွက်ထားသောဗန္ဒာနှင့်တူ၏ထိုဗန္ဒာကိုတွေ့တော်သူသည်တဖန်ဖုံးအုပ်၍ဝမ်းမြောက်သောစိတ်နှင့်တွားပြီးလျင်ရတတမြတ်ကိုရောင်း၍ထိုလေကိုဝတ်တတ်၏တဏီကကောင်းကင်နိုင်ငံတော်သည်မြတ်သောပလဲတို့ကိုရှာသောကုံတယ်နှင့်တူ၏ထိုကုံတယ်သည်အလွန်အဖိုးတိုက်သောပလဲကိုတွေ့သောအခါတွား၍မိမိ၌ရတတမြတ်ကိုရောင်းပြီးလျှင်ထိုပလဲကိုဝယ်လေ၏ငယ်59မှ53တဏီကကောင်းကင်နိုင်ငံတော်သည်ပင်လယ်၌ချ၍အမျိုးမျိုးသောငါးတို့ကိုအုပ်မိသောပိုက်ခွန်နှင့်တူ၏ငါးနှင့်အပြည့်ရှိသောအခါတငါတို့သည်ကုန်းပေါ်သို့ဆွဲတင်၍ထိုင်လျက်ကောင်းသောငါးကိုချင်းထဲသို့ရွေးချယ်ထည့်ထား၍မကောင်းသောငါးကိုပြင်သို့ပြစ်လိုက်ကြ၏ထိုနည်းတူကဘာဆုံ၌ကောင်းကင်တမန်တို့သည်ဆင်းလာပြီးလျှင်ဖြောက်မတ်သောသူတို့အထဲမှသိုးသောသူတို့ကိုနှုတ်ယူခွဲထား၍ငိုကြွေးခြင်းအံသွာခဲချိတ်ခြင်းရှိရာမိဖို့၌ချချလက်တံဤရာလုံးစုံတို့ကိုတင်တို့သည်နားလေကြသလိုဟုမေးတော်မူလျင်နားလေပါပြီသခင်ဟုတပည့်တော်တို့သည်လျှောက်ကြ၏ကိုတော်ကလည်းတို့ဖြစ်၍ကောင်းကင်နိုင်ငံတော်၏အကြောင်းအရာကိုတင်ပြီးသောကျမ်းစာမြည်ဒီကမိမိဗန္ဒာတဲကအထူးထူးပြပြသောအတ္တဟောင်းတို့ကိုထုတ်ဖော်သောအင်းရှင်နှင့်တူသည်ဟုမိန့်တော်မူ၏ထိုဥပမာစကားများကိုအကုန်စင်မိမ့်မွဲ့တော်မူပြီးလျှင်သူအရမကြွတော်တော်မူ၏အငယ်54မှ58ထို့နောက်မှမိမိမျိုးတို့ရောက်တော်မူ၍တရားစရာ၌ဆုံးမဩဝါဒပေးလေ၏မြို့သားတို့သည်မိမောတွေ့ဝေခြင်းရှိကြသဖြင့်ဤသူသည်ဤပညာကို၎င်းဤတကူကို၎င်းအဘယ်မှရသနည်းသူသည်လက်သမားသားမဟုတ်လောသူအမိကမာရိအမိရှိသည်မဟုတ်လောသူညီကယာကုပ်ယောသေရှိမုန်ယူဒဟုဆိုကြသည်မဟုတ်လောသူနှမများတို့သည်လည်းငါတို့နှင့်အနီးပါနေကြသည်မဟုတ်လော သို့ဖြစ်လျှင်ဤသူသည်ဤရာများကိုအပေမှယသနီးဟုပြောဆိုလျက်စေတနာစိတ်ပြတ်ကြ၏ယေရှုကလည်းပရောဖက်သည်မိမိမျိုးမိမိအိမ်မှတပါအခြားသောအရ၌အတရီရှိသည်ဟုထိုသူတို့အားမိန့်တော်မူ၏မြို့သားများတို့သည်မယုံကြည်ကြသောကြောင့်ထိုအရ၌များစွာသောတကူးကိုပြတော်မူ